ပဒက်ရှင်ရှင် American Akata Agency NASA ha 2008 ခုနှစ်ကြာရင်လူမပါတဲ့အာကာသယာဉ်တစ်စင်းကိုလရဲ့တောင်ဖက်ဝင်ရိုးစွန်းစီပြစ်လို့ဝင်တိုက်ပြီးလေလာစူးစမ်းမှုတွေပြုပါလိမ့်မယ်။ဒီကြောင့်နဲ့ပတ်သက်ပြီး VOA သတင်းတောက် David McLary ရေးသားထားတာကိုဒီသတင်းပတ်ရဲ့စိတ်ပိုင်းနဲ့ဤပညာကဏ္ဍမှာဥကျော်ကျော်တင်ပြပါတော့မယ်ရှင်။
တော်တာရှင်များလာဟာနှစ်ပေါင်းတန်းတထောင်အတွင်းဂျိုတင်ဂျူမွားတွေဥက္ကာခဲတွေဝင်တိုက်တဲ့ဒဏ်ရာဒဏ်ချက်တွေဖြစ်တဲ့ဂျိုင်းခွက်တွေနဲ့ပြည့်နှက်နေပါတယ်အမေရိကန်ပြည်ထောင်စုကလည်း2019ခုနှစ်ကုန်ပိုင်းကြာရင်နောက်ထပ်ဂျိုင်းခွက်တစ်ခုထပ်ဖြစ်ပေးပါဦးမယ်အဲဒါကတော့အရင်တုန်းကအမေရိကန်အာကာသစူးစမ်းရေးယာဉ်တစ်စင်း
We will create a substantial plume, excavate a bunch of material.
ဒီဘွားကြီးကိုလှုပ်ယူထားတာနဲ့အမျှအဲ့ဒါတွေကိုတိုက်ရိုက်တိုင်းတာယူနိုင်မယ်ပြီးတော့အဲ့ဒီမှာဘာရှိတယ်ဆိုတာတကယ်ကိုနားလည်နိုင်ဖို့အင်မတန်ကြီးမားတဲ့အခွင့်အလမ်းတစ်ခုရပါမယ်လို့မစ္စတာအန်ဒရူးကပြောသွားတာပါအခုလို့လကိုဝင်ရောက်ပစ်တိုက်မှုတွေဟာ NASA ရဲ့ LRO လို့အတူကောက်ခေါ်တဲ့လူနာရီကနေဆန့်စ် Orbiter Mission ရဲ့အစိတ်အပိုင်းအဖြစ်လှုပ်ဆောင်မှာဖြစ်ပါတယ် ဒါဟာ American ရဲ့ Susan Lila Mu အစီအတန်းမှာပထမဆုံးဖြစ်ပါမယ်။ဒီ Susan Lila Mu တွေမှာလာဘော်ကိုဂျိုလူတွေလာစင်းရင်တွေနဲ့နောက်ဆုံးလူတွေကိုပြန်လှုပ်ပြီးအခြေစိုက်စခန်းတစ်ခုတည်ဆောက်ခါအဲ့ဒီကနေမှအင်္ဂါဂျိုလီလာမှုစီးခီးစက်ကြမှာဖြစ်ပါတယ်။အခုကနအူးမစ်ရှင်မှာလပတ်ရင်တစည်းစစ်လှုပ်ပြီးအနာဂတ်မှာရင်ဆင်းဖို့ဖြစ်နိုင်ကြအလားအလာရှိတဲ့နေရာတွေကိုရှာဖွေဖို့လမျက်နှာပြင်ကိုမြေပုံဆွဲတရုပ်ဖော်မှာဖြစ်ပါတယ်။ဒီမစ်ရှင်မှာ လူတွေကိုအန်ဒရယ်ဖြစ်စေနိုင်တဲ့ရေဒီယိုဓာတ်တက်တိကြွမှုအဆင့်ဆိုင်ရာအချက်လက်တွေကိုစုဆောင်းမှဖြစ်ပြီးအလားအလာရှိတဲ့အရင်အမြင့်တွေကိုလည်းစူးစမ်းရှာဖွေသွားပါမယ်။လာဘရင်ကိုပြစ်လွတ်ပြီးတဲ့အခါမီနီဗန်ကားအရွယ်လောက်ရှိတဲ့ပြစ်လွတ်ရင်ရဲ့အထက်ပိုင်းအဆင့်ဟာတီးခြားကွဲထွက်သွားမှဖြစ်ပြီးတောင်ဖက်ဝင်ရိုးစွန်းကဂျိုင်းခွက်တစ်ခုတည်းကိုထိုးစင်း9မီတာအနက်30မီတာအကျ အာကာသယင်အသေးလေးတစ်စင်းကိုပြစ်လွတ်ပါမယ်အဲ့ဒီအာကာသယင်လေးဟာပစ္စည်းအစအနတွေတဲကိုဖြတ်ပြန်ရင်အဲ့ဒါတွေထဲမှာဘယ်လိုပစ္စည်းမျိုးတွေပါတယ်ဆိုတာကိုစူးစမ်းပါမယ်ပြီးတဲ့အခါသူကိုယ်တိုင်လဲလမျက်နှာပြင်ပေါ်ကိုထိုးဆိုင်ဆင်းလိုက်မှဖြစ်ပြီးရေဘဝအသေးစားတစ်ခုကိုပြစ်လွတ်ခါပိုကြီးတဲ့ LRO ဂျူရူစီကိုစစ်ဆေးဖို့ပို့ပေးမှဖြစ်ပါတယ် NASA ရဲ့လက်ထောက်အစီအစဉ်မန်နေဂျာဘတ်လာဟိုင်းကNASA အနေနဲ့ရေကိုသာရှာမှာမဟုတ်ဘဲအနာဂတ်အာကာသယာဉ်မှုတွေအတွက်အခြားအရင်းမြစ်တွေကိုပါရှာဖွေမှာဖြစ်တယ်လို့ဆိုပါတယ
်။ Why this is important is because these resources can make future human occupation.
ဒါဘာကြောင့်အရေးကြီးလဲဆိုတော့ဒီအရင်းမြစ်တွေဟာလက္ခဏာနဲ့ပတ်သက်တဲ့လူသားရဲ့အနာဂတ်လုံဆောင်ပွဲတွေကိုအများကြီးပိုပြီးကုန်ကျစရိတ်အရာချိအောင်မှုရှိအောင်လုပ်နိုင်မှာဖြစ်လို့ပါပဲ။ကျွန်တော်တို့မြေကြီးပေါ်ကနေခွာပြီးနေထိုင်နိုင်မယ်ကြားတဲ့အရင်းမြစ်တွေကိုလည်းအသုံးပြုနိုင်မယ်ဆိုရင်ဒါပိုပြီးအကုန်ကျတတ်တာမှာပါပဲလို့မစ္စတာဟိုင်းကပြောသွားတာပါအခုလို့ဒူဖော်မှုဟာလရဲ့ဝင်ရိုးစွန်းမျက်နှာပြင်ဖွဲ့စည်းပုံကိုစူးစမ်းလေ့လာဖို့ကနဦးကုန်ကျစိတ်မကြီးတဲ့ဂျိုးပတ်မှုဖြစ်ပြီးလားတို့ရည်ရွယ်ချက်မျိုးနဲ့ပဲလာစင်းရင်တွေကိုနောက်ပိုင်းမှာပြစ်လွတ်မှာဖြစ်တယ်လို့မစ္စတာဟိုင်းကဆိုပါတယ်ဒီဝင်ရိုးစွန်းနေရာတွေဟာ1960ခုနှစ်များနဲ့80ခုနှစ်များမှာအပိုလိုအာကာသယာဉ်ရဲ့လကဘာမစ်ရှင်များကနေစူးစမ်းလေ့လာခြင်းမပြုခဲ့ဘူးလို့သူကပြောပါတယ်။ဒီမစ်ရှင်တွေမှာအီကွေတာဒေသကနေဖုံမှုန့်၊တဲမှုန့်တွေနဲ့ကြောက်ခဲနမူနာတွေကိုပြန်လည်တည်ဆောင်လာခဲ့ကြောင်းတင်ပြရင်းဒီတစ်ပတ်သိပ္ပံနဲ့ဤပညာကဏ္ဍကိုညီကုန်းထုတ်လိုက်ပါခင်ဗျာ။